G20 ဆက်မှုထွန်းကားနိုင်ငံ20အနေနဲ့စီးပွားရေးမှာမျှတအောင်နဲ့ရေရှည်ခံတဲ့တိုးတက်မှုတွေဖြစ်စေမဲ့စီးပွားရေးမူဝါဒတွေကိုလှုပ်သွားကြဖို့အတွက်အမေရိကန်နဲ့ EU ဥရောပသမ္မတနိုင်ငံတွေဆက်ပြီးတော့တိုက်တွန်းသွားမယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောပါတယ်။ဈေးကွက်ပေါ်မူတည်ပြီးတော့ငွေကြေးတန်ဖိုးတွေရှိတဲ့နယ်ဆိုတဲ့အချက်ကိုနှစ်ဖက်လုံးကထပ်မံအတည်ပြုခဲ့တယ်လို့ပေါ်တူဂီနိုင်ငံလစ်ဘွန်းမြို့မှာ EU ခေါင်းဆောင်တွေနဲ့တွေ့ဆုံအပြီးမှာသမ္မတအိုဘားမားကစနေနေ့ကပြောကြားခဲ့တာဖြစ်ပါတယ်။လစ်ဘွန်းမှာနေတိုအဖွဲ့ထိပ်သီးစည်းဝေးပွဲဘေးရွက်အဖြစ်နဲ့သမ္မတအိုဘားမားဟာဥရောပကောင်စီဥက္ကဋ္ဌဟာမန်ဗန်ရွန်ပေဥရောပကော်မရှင်ဥက္ကဋ္ဌဂျိုဇေးမန်နျူအယ်ဘရိုဆိုတို့နဲ့တွေ့ဆုံခဲ့ကြတာဖြစ်ပါတယ်။စီးပွားရေးအဓိကကျတဲ့နိုင်ငံတွေအနေနဲ့ငွေကြေးတန်ဖိုးတွေကိုကုန်သွယ်ရေးအတားအယဖို့တန်ဖိုးချမထားသင့်ဘူးလို့ G20 ခေါင်းဆောင်တွေသဘောတူခဲ့ပြီးတဲ့နောက်မှာအမေရိကန်နဲ့ EU ခေါင်းဆောင်တွေတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံကရွှေငွေတန်ဖိုးချထားတဲ့အတွက်အမေရိကန်နဲ့ကုန်သွယ်ရေးမှာတရုတ်ကအကျိုးအမြတ်တွေအများကြီးရနေတာလို့အမေရိကန်ကတရုတ်ကိုအဓိကဆွဆွဲနေတာဖြစ်ပါတယ်။စီးပွားရေးအပြင်ခေါင်းဆောင်၃ယောက်ဟာလုံခြုံရေးကိစ္စ၊တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိစ္စနဲ့ကမ္ဘာတဝန်းဖွံ့ဖြိုးတိုးတက်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။